အာရှပစိဖိတ်ဒေသမှာလူမျိုးရေးနဲ့ပတ်သက်လို့မရေမရဖြစ်နေတဲ့အကြောင်းတွေထဲမှာအမေရိကန်ရဲ့အမြင်မျိုးမျိုးရှိတဲ့ကြေကြာမှုတွေကလည်းအကြောင်းချက်တစ်ခုဖြစ်တယ်လို့မြန်မာနိုင်ငံအမျိုးသားလူမျိုးရေးအကြံပေးဦးတောင်းထွန်းကပြောကြားလိုက်ပါတယ်။နိုင်ငံကြီးငယ်မြေကြီးမှာလူမျိုးရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့အတွက်လိုအပ်တယ်လို့စင်ကာပူနိုင်ငံမှာပြီးခဲ့တဲ့ရက်တွေအတွင်းကျင်းပခဲ့တဲ့ Shangri-La Dialogue 2017ဆွေးနွေးပွဲမှာဦးတောင်းထွန်းကပြောကြားခဲ့တာဖြစ်ပါတယ်။လူမျိုးရေးနဲ့ပတ်သက်လို့ကာကွယ်ဝင်ကြီးတွေကာကွယ်ဆိုင်ရာတာဝန်ရှိသူတွေကျွမ်းကျင်သူပညာရှင်တွေပါဝင်တဲ့ Shangri-La Dialogue ဆွေးနွေးပွဲမှာအကြမ်းဖက်မှု NDA နဲ့ဘလို့ပူးပေါင်းတက်ပြတ်မလဲဆိုတာတွေကိုအဓိကထားပြီးတော့ဆွေးနွေးကြပါတယ်အပြည့်စုံကိုမတ်စုမြတ်မောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
အရှလွန်ကျော်ရေးထိပ်သီးဆွေးနွေးပွဲ Shangri-La Dialogue 2017ကိုဇွန်လ2ရက်နေ့ကနေ4ရက်နေ့အထိစင်ကာပူနိုင်ငံမှာကျင်းပခဲ့ပါတယ်အရှ Pacific ဒေသလွန်ကျော်ရေးအပါအဝင်နိုင်ငံတကာလွန်ကျော်ရေးနဲ့ပတ်သက်လို့16ကြိမ်မြောက်ကျင်းပတဲ့ Shangri-La Dialogue ဆွေးနွေးပွဲမှာဒီကနေ့ကဘာမှရင်ဆိုင်နေရတဲ့အကြမ်းဖက်မှုအန္တရာယ်နဲ့ပတ်သက်လို့အဓိကဆွေးနွေးခဲ့ကြပါတယ်။နိုင်ငံပေါင်း90ကျော်ကကာကွယ်ရေးဝန်ကြီးတွေ၊ကာကွယ်ရေးဆိုင်ရာတာဝန်ရှိသူတွေ၊ကျွမ်းကျင်ပညာရှင်တွေပါဝင်ဆွေးနွေးရဆွေးနွေးပွဲမှာလုံခြုံရေးဆိုင်ရာအန္တရာယ်နဲ့ရင်ဆိုင်ဖြည့်ရှင်းနိုင်မဲ့နည်းလမ်းတွေကိုခေါင်းစဉ်မျိုးစုံခွဲပြီးဆွေးနွေးခဲ့ကြတာပါ။လုံခြုံရေးပူးပေါင်းဆောင်ရွက်မှုပုံစံတင်များ New Patterns of Security Cooperation ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲမှာမြန်မာနိုင်ငံရဲ့အမျိုးသားလူမျိုးရေးအကြံပေးဦးတောင်းထွန်းပါဝင်ဆွေးနွေးပါတယ်။ကမ္ဘာကြီးရဲ့လူမျိုးရေးအခြေအနေဟာဒုတိယကမ္ဘာစစ်ပွဲပြီးဆုံးချိန်တည်းကဆိုရင်ဘယ်တော့မှမနဲ့မတူအောင်လို့မရေရာမတေးသာမှုတွေနဲ့ရင်ဆိုင်နေရတယ်လို့ဦးတောင်းထွန်းကဆွေးနွေးသွားခဲ့ပါတယ်။အာရှပစိဖိတ်ဒေသလူမျိုးရေးအတွက်အရင်ကဥဆောင်ပါဝင်ခဲ့တဲ့အမေရိကန်ရဲ့ဥဆောင်လူစိတ်အပေါ်မေးခွန်းထုတ်စရာတွေဖြစ်လာခဲ့ပြီးမရေရာမှုတွေကိုပိုဖြစ်စေတယ်လို့အခုလိုပြောကြားခဲ့ပါတယ်
။ The US today is sending mixed signals and thisHas an effect on the security architecture here.
အမြင်မျိုးမျိုးဖြစ်စေတဲ့အမေရိကန်ရဲ့ပြောကြားမှုတွေကအာရှပစိဖိတ်ဒေသလုံခြုံရေးဆောင်ရွက်မှုတွေအပေါ်မှာတက်ရောက်မှုတွေရှိခဲ့ပါတယ်။တမန်ထရန့်ပြောကြားခဲ့တာကိုကိုးကားပြီးတော့ပြန်ပြောရမယ်ဆိုရင်လုံခြုံရေးအကူအညီလိုနေတဲ့နိုင်ငံတွေကလုံခြုံရေးဆိုင်ရာကုန်ကျစရိတ်တွေပေးဖို့လိုပါမယ်။မပေးဘူးဆိုရင်အဲ့ဒီနိုင်ငံတွေအနေနဲ့သူတို့ဘာသာကာကွယ်ရေးဆောင်ရွက်ရလိမ့်မယ်လို့ပြောခဲ့ပါတယ်။အဲ့ဒီလိုပြောခဲ့တဲ့အတွက်ဒေသနိုင်ငံတွေကိုဘလို့အိပ်ပဲတက်ရောက်သွားစေခဲ့ပါသလဲတစ်ဖက်မှာကြပြန်တော့အမေရိကန်ကာကွယ်ရေးဝန်ကြီးကခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုတွေရှိတဲ့နိုင်ငံတွေအောင်မြင်တိုးတက်တယ်ပူးပေါင်းဆောင်ရွက်မှုမရှိရင်ဆော့ရုပ်တယ်ဆိုတာတမိုင်းမှာရှင်းရှင်းမြင်တွေ့ကြရပြီးပြီလို့ပြောခဲ့ပါတယ်မဟာမိတ်နိုင်ငံတွေအကြားခိုင်မာတဲ့ဆက်ဆံရေးရရှိဖို့ဆိုရင်သဘောတူညီချက်တွေအတိုင်းလိုက်နာဆောင်ရွက်ဖို့လိုအပ်တယ်လို့လည်းပြောပါတယ်လောလောဆယ်မှာတော့ကျွန်တော်တို့ဒေသလုံခြုံရေးအတွက် NRG အမေရိကန်စီကလိုအပ်တဲ့အမကန်ကျင်မျိုးမရသေးပါဘူ
းလုံခြုံရေးအန္တရာယ်နဲ့ပတ်သက်တဲ့စိန်ခေါ်မှုတွေထဲမှာနည်းပညာနဲ့လူမှုကွန်ရက်တွေကိုအသုံးပြုသူများလာတာလည်းပါဝင်တယ်လို့လုံခြုံရေးအကြံပေးဦးတောင်းထွန်းကပြောသွားပါသေးတယ် Facebook လူမှုကွန်ရက်အသုံးများတဲ့နိုင်ငံတွေမှာသတင်းမှားဖြန့်တဲ့ပြဿနာကိုရင်ဆိုင်နေရတယ်လို့ပြောကြားပြီးနိုင်ငံတွေရဲ့တည်ငြိမ်အေးချမ်းမှုထိခိုက်အောင်နည်းပညာကိုအသုံးချနေတာတွေတားဆီးဖို့လိုအပ်တယ်လို့တိုက်တွန်းသွားပါတယ
် Today those disseminating disinformation are having a field dayThey can create fake news, leak it, and spread it without much difficulty.
ဒီကနေ့မှာသတင်းအမှားဖြန့်ဝေလူတွေအတွက်အခွင့်အကောင်းရနေပါတယ်။သတင်းမှားတွေဖန်တီးပြီးအခက်အခဲမရှိဖြန့်ဝေနေပါတယ်။သတင်းမှားပြဿနာကိုမြန်မာနိုင်ငံကြုံတွေ့ခဲ့ရပြီးပါပြီ။ပြီးခဲ့တဲ့လတုန်းကပဲနိုင်ငံပေါင်း150ကျော်စိုက်ဘာတိုက်ခိုက်မှုနဲ့ရင်ဆိုင်ခဲ့ရတာကိုကြီးကြီးအဖြစ်ကမ္ဘာကြီးမှာအနေအသစ်ကိုကျော်လွှားနိုင်ဖို့ကြိုးစားနေရဆဲဆိုတာသိနိုင်ပါလေ online ပေါ်မှာရာဇဝတ်မှုမြောက်ဆောင်ရွက်နေတာတွေကိုနိုင်ငံနေနေနဲ့နှိမ်နင်းတဲ့တစ်ချိန်တည်းမှာငင်းငန်းတည်ငြိမ်မှုပြက်ပြားစေမဲ့လုပ်ရမျိုးလုံးဝမလုပ်နိုင်အောင်တားဆီးနေပါလေ
အခုလိုကမ္ဘာကြီးမှာလုံခြုံရေးအနေအထားတွေကြောင်းလဲလာနေတဲ့အတွက်အရင်ကလိုနိုင်ငံကြီးတွေကိုပဲအားကိုးနေလို့မရတော့ဘဲနိုင်ငံကြီးနိုင်ငံငယ်အားလုံးပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့မြန်မာနိုင်ငံအမျိုးသားလုံခြုံရေးအကြံပေးဦးတောင်းထွန်းကဆွေးနွေးသွားခဲ့ပါတယ် Shangri-La Dialogue ဆွေးနွေးပွဲအင်ရှင်နိုင်ငံဖြစ်တဲ့စင်ကာပူနိုင်ငံကတော့အရှိတောင်အာရှမှာအကြမ်းဖက်ဝါဒီတွေရဲ့အနေအထားဘယ်တော့မှမနဲ့မတူအောင်မြင့်တက်နေတယ်လို့ပြောကြားခဲ့ပါတယ်။လုံခြုံရေးစိန်ခေါ်မှုတွေကိုဒေတာရင်းဘလို့ကင်တွယ်တင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲမှာစင်ကာပူကာကွယ်ရေးဝန်ကြီးဒေါက်တာနန်အန်ဟင်းကအခုလိုပြောသွားခဲ့တာပါ။အရှိအလယ်ပိုင်းကနေပြန်လာကြမဲ့ IS တိုက်ခိုက်ရေးသမားတွေရဲ့အနေအထားဒေတာရင်းအကြီးမားဆုံးလုံခြုံရေးအန္တရာယ်ဖြစ်တယ်လို့သူကပြောခဲ့ပါတယ်
။ We know of at least 31 terrorist groups in this region that have pledged allegiance to ISIS.And there's evidence of increasing transnational cooperation among regional terror networks.
စုတွဲကြအဖွဲ့ကိုတည်ဆောက်ခံထားတဲ့အကြမ်းဖက်အဖွဲ့ပေါင်း30ဖွဲ့တဲ့မင်းဒီဒေတာမှာရှိနေတာကိုကျွန်တော်တို့သိထားပြီးဖြစ်ပါတယ်။ ဒေတာရင်းအကြံဖက်အဖွဲ့တွေအကြားနိုင်ငံဖြတ်ကျော်ပူးပေါင်းဆောင်ရွက်မှုတွေတိုးလာတာကိုလည်းမြင်တွေ့နေရပါတယ်ဒေတာရင်းကအကြံဖက်ဝါဒတွေဟာဒေတာထဲမှာအရင်တည်းကနိုင်ငံတစ်ခုနဲ့တစ်ခုကြားလူကုန်ကူးမှုလက်နက်ကုန်ကူးမှုလုပ်နေကြတဲ့ရာဇဝတ်ဂိုင်းတွေကိုအတုံးချနေကြပါတယ်နဲ့နေတဲ့တောတောင်တွေရှိတဲ့နေဆက်တွေဟာအကြံဖက်သမားတွေအတွက်ပုံခိုဖို့တင်နန်းပေးဖို့နေရာကောင်းတွေဖြစ်ပါတယ်ဒီအုပ်စုတွေကျွန်တော်တို့ဒေတာတွေကိုပို့ရောက်လာမယ်ဆိုရင်အာဆီယံနိုင်ငံတွေအပေါ်တိုက်ခတ်မှုတွေပိုလုပ်လာနိုင်ပါတယ
်ဒီအန်ဒီရီကိုကာကွယ်နိုင်ဖို့နိုင်ငံတစ်ခုနဲ့တစ်ခုကြားလုံခြုံရေးဆိုင်ရာအချက်အလက်တွေမျှဝေကြဖို့အရေးကြီးတယ်လို့စင်ကာပူကာကွယ်ရေးဝန်ကြီးဒေါက်တာနန်အင်ဟန်းကဆွေးနွေးသွားခဲ့ပါတယ်ဘာသာရေးဆိုင်ရာအစွန်းရောက်မှုနဲ့တဘာဝဘေးဒဏ်လိုစိန်ခေါ်မှုတစ်တူနဲ့ပတ်သက်တဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲမှာတော့မလေးရှားကာကွယ်ရေးဝန်ကြီးဟီရှာမူဒင်ဟူစိန်ကမြန်မာနိုင်ငံကရိုဟင်ဂျာတွေကိစ္စကိုပါထည့်ပြီးဆွေးနွေးသွားပါတယ
် There is nothing wrong at all with wanting to put our country and our citizens first. The problem is when such sentiments are accompanied by religious and ethnic chauvinism.
ကိုယ်နိုင်ငံကိုယ်လူမျိုးကိုရှင်းတင်တာဘာမှမမှားပါဘူး။ဒါပေမဲ့ဘာသာရေးလူမျိုးရေးကြီးစိုးတဲ့အမြင်တွေပါလာတာကပြဿနာဖြစ်ပါတယ်။အပြတ်အတအမုန်းပွားမှုတွေနိုင်ငံကပူပေါင်းဆောင်ရွက်မှုပေါ်လက်မခံတာကပြဿနာဖြစ်ပါတယ်။ဒါမျိုးအခြေအနေကိုမြန်မာနိုင်ငံကရိုဟင်ဂျာတွေကြုံနေရပါတယ်။ဘုံနားလည်မှုတွေလက်ခံမှုတွေအပြန်အလှန်အပေးယူရှိမှသာတည်ငြိမ်တဲ့လူမှုအတိုင်းဝိုင်းတည်ငြိမ်တဲ့ကမ္ဘာကြီးကိုတည်ဆောက်နိုင်မှာဖြစ်ပါတယ်
။နိုင်ငံတကာမဟာဗျူဟာလေ့လာရေးအဖွဲ့ WIWS ကစီစဉ်တဲ့ Shangri-La Dialogue 2017ဆွေးနွေးပွဲမှာတရုတ်နိုင်ငံရဲ့စစ်အင်အားချဲ့ထွင်မှု၊မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးရံစတဲ့ကိစ္စတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာလက်တလောအတိုက်ခိုက်ခံရမှုကိုဥပမာပေးပြီးဘာသာရေးအစွန်းရောက်မှုကိုအခြေခံတဲ့တိုက်ခိုက်မှုတွေကိုနှိမ်နင်းကြဖို့အတွက်နိုင်ငံတွေကြားမှာပို့ပြီးပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ဆွေးနွေးကြသူအများစုကထောက်ပြခဲ့ကြပါတယ်ရှင်